မေရိကန်ပြည်ထောင်စုကအချင်းကရယယ်လိုစတုန်းအမျိုးသားဥယျာဉ်ကြီးမှာမကြာသေးခင်ကရေကြီးမှုတွေနဲ့ကြုံခဲ့ရတာတွေကိုပြန်လည်တည်ထောင်ဖို့အတွက်ဒေါ်လာတန်းထောင်ချီပြီးတော့နည်းနည်းချီအချင်းယူရနိုင်တယ်လို့ခန့်မှန်းနေကြပါတယ်။အမျိုးသားဥယျာဉ်တည်ထောင်မှုအနေကအနှစ်150ပြည့်ရောက်လာချိန်မှာပဲဆယ်စုနှစ်တည်းအတွင်းအဆိုးဝါးဆုံးရေကြီးရေလျှမ်းမှုတွေနဲ့ကြုံခဲ့ရတာပါ။ဥယျာဉ်ကြီးကိုဖျက်ကျော်စီးဆင်းလာတဲ့ရေလုံးကြီးတွေကြောင့်တရားပေါင်းရာနဲ့ချီပျက်စီးနိုင်ရေရှိနေတယ်လို့မိုင်နဲ့ချီတဲ့လမ်းတွေလည်းရေပေးတင်ခဲ့ရတာကြောင့်အလက်အပလာကိုစတောင်းကျော်ကိုလည်းပေးလို့ရရွှေ့ပြောင်းပေးခဲ့ရပါတယ်။ထိခိုက်ပျက်စီးမှုအခြေအနေနဲ့ပတ်သက်လို့ဆန်းစစ်နေကြဖြစ်ပေမဲ့အခြားအမျိုးသားဥယျာဉ်ကြီးတွေမှာကြုံတွေ့ခဲ့ရတဲ့သဘာဝဘေးအန္တရာယ်တွေကိုအခြေခံတွက်ချက်မှုတွေအရ Yellowstone အမျိုးသားဥယျာဉ်ကြီးပြန်လည်မွမ်းမံပြင်ဆင်ဖို့နည်းနည်းချီကြားနိုင်တယ်လို့ဒေါ်လာဘီလီယံနဲ့ချီကုန်ကြနိုင်တယ်လို့ကြော်ငြင်သူတွေကခန့်မှန်းကြပါတယ်။ရေတကွန်ကြီးတွေရေပူဆန်တွေနဲ့တောရင်သရိစာမျိုးစုံကျင်းလည်ကျဆ ਾਇ ရာ Yellowstone အမျိုးသားဥယျာဉ်ကြီးရဲ့တောင်ဖက်ခြမ်းကိုလာမယ့်အပတ်မှာပြန်ဖွင့်ဖို့တာဝန်ရှိသူတွေကမျှော်လင့်ထားပေမဲ့ဥယျာဉ်မြောက်ခြမ်းကိုတော့ဒီနေ့ထဲပြန်ဖွင့်နိုင်မယ့်ပုံမတွေ့ရပါဘူး။